Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကဖြစ်ကြပါလိမ့်ဗျာ VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကို American မြန်မာစု Washington DC မြို့တော်ကနေ5.25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျွန်မသင်ခီထိုက်ပါဒေါခင်မျိုးသက်နဲ့အတူသတင်းတွေကြီးညာပါမယ်အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်အပါအဝင်မြန်မာဆိုင်ရာခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနဲ့ညှိနှိုင်းနေပါတယ်အာဖဂန်ရေးနိုင်ငံ20ဝင်ကြီးများဆွေးနွေးကြဖို့အမေရိကန်နိုင်ငံသားဝင်ကြီးဂျာမနီကိုတွားဖို့ပြင်ဆင်နေပါတယ်အာဖဂန်ကပန်ရှိတောင်ကြားဒေသတချို့ကိုသိမ်းယူနိုင်ခဲ့ကြောင်းတာလီဘန်တို့ကစနေနေ့မှပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လကျော်ရှိလာချိန်မှာဒုက္ခရင်ဆိုင်ရသူတွေများလာတဲ့အတွက်အမေရိကန်ရောက်မြန်မာနိုင်ငံသားတွေရန်ပုံငွေရှာဈေးရောက်ကြပါတယ်
။ကျွန်တော်တို့ရရှိရဲ့ပတ်စံတွေကိုမြန်မာနိုင်ငံမှာရှိရဲ့ဒုက္ခရောက်နေတဲ့သူတွေစစ်ဘေးရှောင်ဒုက္ခသည်တွေကျွန်တော်တို့ပေါ့အခုလက်ရှိရှိရဲ့ UNG နဲ့ PDF ကိုကျွန်တော်တို့ပံ့ပိုးပေးဖို့အတွက်ကျွန်တော်အဖွဲ့နှစ်ဖွဲ့ပေါင်းပြီးလုပ်ချင်းဖြစ်ပါတယ်
။အပြည့်စုံကိုသတင်းတွေအပြီးမှာထုတ်လွှင့်သွားမှာပါနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာအရေးအထူးတန်ထမန်အီယာဝန်ယူဆော့ကမြန်မာနိုင်ငံခီးစင်တဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးဆဲရှိပြီးဖန်ခံထားတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေတယ်လို့စနေနေ့မှပြောပါတယ်မြန်မာနိုင်ငံကိုသွားဖို့အတွက်အခုအခါအရေးပေါ်လိုအပ်နေပြီးဒါပေမဲ့ဒါရီမတိုင်ခင်မှာအာမခံချက်ရဖို့လိုတယ်လို့အထူးတန်ထမန်အီယာဝန်က Reuters သတင်းဌာနကပြောပါတယ်သွားတဲ့အခါမှာသူ့အနေနဲ့ဆောင်ရွက်နိုင်မဲ့ကိစ္စဘာတွေလုပ်လို့ရမလဲဆိုတာတွေကိုရှင်းရှင်းလင်းလင်းသိဖို့လိုတယ်လို့လည်း Mr. Irawan ကပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့အောက်တိုဘာလနှောင်းပိုင်းမတိုင်ခင်မှာမြန်မာနိုင်ငံကိုသွားလို့ကြောင်းသူကပြောပြမိလို့လည်းရဲ့အတိအကျကိုတော့မသတ်မှတ်ရသေးပါဘူး။အခုချိန်ထိသတ်မှတ်ချက်မပေးသေးသလိုရှင်းရှင်းလင်းလင်းလည်းမရှိသေးကြောင်းအီရာဝန်ကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအကြောင်းကြားထားကြောင်းလည်းပြောပေမဲ့အာဆီယံအဖွဲ့ရဲ့ဘုံသဘောတူညီချက်နဲ့ချမှတ်ထားတဲ့အချက်၅ချက်ထဲမှာတော့ဒီလိုတွေ့ဆုံဖို့ကိုလိုအပ်ချက်တစ်ခုအနေနဲ့ထည့်သွင်းမထားပါဘူးအကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့နဲ့သက်ဆိုင်သူတွေအလုံးကြမှာငြိမ်းချမ်းစွာဆွေးနွေးပွဲတွေစတင်ဖို့စတဲ့အချက်တွေပဲပါဝင်ပါတယ်ရှင
်မြန်မာနိုင်ငံကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုပေးတဲ့လုပ်ငန်းကိုနော်ဝေးခြေဆိုင်တယ်လီနော့ကုမ္ပဏီစီကနေဝယ်ယူခဲ့တဲ့လက်ဘနွန်ခြေဆိုင် M1 Group ကလာမယ့်3နှစ်အတွင်းမှာလုပ်ငန်းတွေချက်ထွန်နိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်း330သုံးဆွဲမှာဖြစ်ကြောင်းအဖွဲ့အမှုဆောင်အရာရှိချုပ် SME Makati ကနေပြောပါတယ်။ဒီငွေကိုဆက်သွယ်ရေးကွန်ရက်တိုးချက်ဖို့အပြင် Broadband စနစ်တပ်ဆင်ဖို့နဲ့ဝန်ဆောင်မှုတွေပေးရမှာသုံးမယ်လို့ Mitaki ကရဲ့ပြောကြားချက်ကို Bangkok Post သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကျုံနေရတဲ့စိန်ခေါ်မှုရှိတဲ့ဝန်ကျင်ကိုရှောင်တာထက်လက်ရှိနိုင်ငံရေးအခြေအနေကိုဂရုမစိုက်ဘဲမြန်မာပြည်သူတွေအတွက်ကမ္ဘာအဆင့်မီဝန်ဆောင်မှုပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။တယ်လီနော့ကဇူလိုင်လထဲမှာဒေါ်လာ105သန်းနဲ့ M1 Group ကိုရောင်းချဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်။စီမင်းစီကံပိုင်းဆိုင်ရာအတည်ပြုချက်တွေမရသေးပေမဲ့မြန်မာနိုင်ငံသား55သန်းတည်းက19သန်းလောက်သုံးဆွဲနေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုလက်ဘနွန်နိုင်ငံဘေရုတ်ခြေဆိုင်ကုမ္ပဏီကနေထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။သုံးဆွဲသူတွေရဲ့လက်ကင်ဖုန်းနဲ့အင်တာနက်သုံးဆွဲမှုကိုစောင့်ကြည့်နိုင်တဲ့ spyware ထားပေးဖို့စစ်တပ်ညွှန်ကြားချက်ကိုမလိုက်နာခြင်းနဲ့အတွက်မြန်မာနိုင်ငံကနေထွက်ဖို့အတွက်တယ်လီနော့ကဆုံးဖြတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်
။အမေရိကတိုက်အလဲပိုင်းဒေသတွေကဒုက္ခသည်တွေနိုင်ငံရေးခေလွန်ကွင်ရရေးကျူးပန်းမှုမှာအတားအဆီးဖြစ်စေတဲ့အတွက်နိုင်ငံတွေရဲ့နေဆက်တွေမှာ COVID-19 ကပ်ဘေးရောဂါဆန်ရတားမြစ်ကန့်သက်ချက်တွေကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရအေဂျင်စီ UNHCR ကပန်ကြားလိုက်ပါတယ်။ El Salvador, Guatemala, Honduras နိုင်ငံတို့ကနေထွက်ပြေးရသူတသန်းကျော်ရှိပြီးဒေသရင်းမှာမကြုံစဘူးရွှေ့ပြောင်းသွားလာမှုပဋိပက္ခကြီးပေါ်ပေါက်စေတယ်လို့ UNHCR ရဲ့ပြောခွင့်ရအမျိုးသမီးအိုက်ကာတာရီနီကီရီတီက VOA ကိုပြောပါတယ်
happened under which we see the ports of entry to the United States remaining closed.
အများပြည်သူကျန်းမာရေးနဲ့ဆက်စပ်ပြီးနိုင်ငံရေးခလုံးကွင်းတမ်းမြေကန့်တထားတဲ့ပြဋ္ဌာန်းချက်ကိုဖိရှားပေးရေးအမေရိကန်အစိုးရကိုယွမ်းနိုင်စီယာကတောင်းဆိုထားကြောင်းသူမကပြောပါတယ်။ COVID-19 ကပ်ဘေးရောဂါဆန်ရခီးသွားတမ်းမြေကန့်တချက်တွေကြောင့်အမေရိကတိုင်အလဲပိုင်းဒေသတွေကဒုက္ခသည်တွေအနေနဲ့တခြားနိုင်ငံတွေမှာနိုင်ငံရေးခလုံးကွင်းရရှိရေးအကြီးအကျယ်အခက်တွေ့နေတယ်လို့လည်းယွမ်းနိုင်စီယာပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့9နှစ်တာအတွင်းအမေရိကတိုင်အလဲပိုင်းဒေသတွေနဲ့မက္ကဆီကိုတို့ကနေစွန့်ခွာထွက်ပြေးရမှုတွေကပိုပြီးတော့ဆိုးရွားလာနေတာဖြစ်ပါလေရှင်
။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံသူတွေတဲကမီဇိုရမ်ပြည်နယ်ရောက်မြန်မာကလေးငယ်ပေါင်း400နီးပါးကိုကြောင်းတက်ခွင့်ပေးလိုက်တယ်လို့မီဇိုရမ်ပြည်နယ်ပညာရေးဝန်ကြီးဖြစ်တဲ့လာချန်ဒရာမာရာတီရဲ့ပြောကြားချက်ကိုအိန္ဒိယကဒက်ကန်ဟဲရယ်သတင်းမှာဖော်ပြထားပါတယ်။မီဇိုရမ်ပြည်နယ်နဲ့ထွက်ပြေးခိုလုံနေတဲ့ NLD ပါတီကလွှတ်တော်အမတ်10ဦးကပြည်နယ်ပညာရေးဝန်ကြီးကိုအိုက်ဇောမြို့မှာတွေ့ဆုံပြီးပန်ကြားခဲ့တဲ့နောက်မှာအခုလိုခွင့်ပြုလိုက်တာလို့ဖော်ပြပါဗျ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီထက်မှာပြည်နယ်ဝန်ကြီးချုပ်တဦးနဲ့လွှတ်တော်အမတ်အယောက်20ပါဝင်မီဇိုရမ်ပြည်နယ်နဲ့ထွက်ပြေးခိုလုံတဲ့မြန်မာနိုင်ငံသားက9400ကျော်ရှိနေပါဗျ။ဒီထက်ကကျောင်းသားအရွယ်ကလေးငယ်တွေဟာအစိုးရကျောင်းတွေမှာဖြစ်စေပုဂ္ဂလိကကျောင်းတွေမှာဖြစ်စေပညာသင်ယူနိုင်တယ်လို့ပညာရေးဝန်ကြီးရာတီလကပြောပါတယ်။ဒါက2009ခုနှစ်ကပြတ်ထန်းတဲ့ RED လို့ခေါ်တဲ့အသက်6နှစ်ကနေ14နှစ်အတွင်းကလေးငယ်တွေအတွက်ဘယ်နိုင်ငံသားဖြစ်ဖြစ်မသင်မနေရအခမဲ့ပညာရေးဥပဒေရပညာသင်ခွင့်ပြုလိုက်တာဖြစ်ပါတယ်။သူတို့ကဒုက္ခဒဲရီဖြစ်အတိမတ်ပြုမထားပေမဲ့လူသားချင်းစာနာမှုဆံရအရဒီဥပဒေနဲ့အညီခွင့်ပေးခဲ့တာဖြစ်ကြောင်းလည်းပညာရေးဝန်ကြီးရာတီလကပြောပါတယ်။မီဇိုရမ်ပြည်နယ်ထဲမှာ COVID-19 ကူးစက်မှုတွေရှိနေသေးပေမဲ့ယောဂါကူးစက်မှုမရှိတဲ့ဒေသတွေမှာကျောင်းတွေပြန်ဖွင့်ဖို့အတွက်ပြည်နယ်ကဆုံးဖြတ်ထားပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 9လိုင်းဒိုမီတာ40 kHz 9.13 9လိုင်းဒိုမီတာ51 kHz 5859နဲ့လိုင်းလမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာဘာသာအစီအစဉ်ရဲ့တင်းင်းခရီးနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေတွေအရေးကိုအမေရိကန်ရဲ့အရေးကြီးတဲ့မဟာမိတ်တွေနဲ့ဆွေးနွေးဖို့တင်းင်းကနေနေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကတ်တားနဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေအမေရိကန်ရဲ့လေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအတွင်းအဓိကလက်ခံရာကတ်တားနိုင်ငံကိုအထူးကျေးဇူးတင်ကြောင်းတင်းင်းကနေနေခီးစထွက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကနိုင်ငံခြားရေးဝန်ကြီးဌာနမှတောက်ချာနေတော့ကသတင်းထုတ်တွေကိုပြောပါတယ်။
In a couple of days on Sunday, I'll be heading to Doha, where I'll meet with Qatari leader.
တနင်္ဂနွေနေ့မှာကတားနိုင်ငံဒိုဟာကိုသွားမှာဖြစ်ကြောင်းအမေရိကန်ကိုလာကြဖို့ပြင်ဆင်နေကြတဲ့ဒိုဟာမှာဘေးကင်းလုံခြုံစွာရောက်နေပြီဖြစ်တဲ့ကာဘူးတန်ယုံကဒေသခံဝန်ထမ်းတွေအပါအဝင်အာဖဂန်နီနဲ့တွေ့ဆုံနိုင်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီနောက်မှာတော့အမေရိကန်ကိုသွားဖို့ပြင်ဆင်နေကြတဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့အာဖဂန်ဒုက္ခသည်တွေနဲ့လည်းဝန်ကြီးဘလင်ကန်တွေ့ဆုံမှာဖြစ်ပါတယ်အာဖဂန်နိုင်ငံအရေးနိုင်ငံ20ဝန်ကြီးများအွန်လိုင်းဆွေးနွေးပွဲကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကဂျာမနီနိုင်ငံခြားရေးဝန်ကြီးနဲ့အတူဥဆောင်ဆွေးနွေးဖို့လည်းရှိနေပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်နိုင်တဲ့ပန်ရှီတောင်ကြားဒေသမြောက်ပိုင်းကနေရာအများပြားကိုသိမ်းပိုက်ခဲ့တယ်လို့တာလီဘန်တွေကစနေနေ့မှာပြောပါတယ်။ပန်ရှီပြည်နယ်ရဲ့မြို့တော်ဘဇာရိုက်နားကအနာဘာမြို့ကိုသိမ်းပိုက်နိုင်တယ်လို့တာလီဘန်အရာရှိတွေကပြောပေမဲ့တိကျခံယူနဲ့အတည်ပြုချက်မရသေးပါဘူး။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့အမျိုးသားခုခံရေးတပ်ဦး NRF ကတော့သူတို့ဟာတာလီဘန်တွေကိုပြန်ပြီးတိုက်ထုတ်ခဲ့ကြောင်းနဲ့နှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်။ပန်ရှီတောင်ကြားဒေသဟာအာဖဂန်လူနည်းစုတိုင်းရင်းသားတပ်ချက်တွေနေတဲ့ဌာနဖြစ်ပြီးကာဘူးမြို့တော်မြောက်မှာဖက်မှာရှိတဲ့သူတို့ဒေသဟာတောင်တန်းတွေဝန်းရံနေပါတယ်။တာလီဘန်တွေဟာအာဖဂန်ရဲ့ပြည်နယ်34ခုမှာပန်ရှီကလွဲပြီး33ပြည်နယ်စလုံးကိုဩဂုတ်လ15ရက်နေ့ကစပြီးထိန်းချုပ်ထားတာဖြစ်ပါတယ်။
အမေရိကန်နေနဲ့အီရန်အပေါ်တန်းခတ်ပိတ်ဆို့မှုတွေအသုံးပြုနေတာအဆုံးသတ်ဖို့အီရန်ကစနေနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နီတူလက်ရှိသမ္မတဂျိုးဘိုက်တန်ဟာရှေ့ဆက်သွားလို့မရတဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးနေတယ်လို့လည်းအီရန်ကဆွတ်ဆွဲပါတယ်။အီရန်မျိုးနွယ်အမေရိကန်သတင်းတောက်တဦးကိုအမေရိကန်နိုင်ငံတွင်းမှာပြန်ပေးဆွဲဖို့စီစဉ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အီရန်နိုင်ငံသား၄ဦးကိုဗန်ဒါယေးတန်းခတ်ပိတ်ဆို့ကြောင်းအမေရိကန်ဗန်ဒါယေးဝန်ကြီးဌာနကကြေညာပြီးနောက်တနေ့မှာပဲအီရန်နိုင်ငံခြားရေးဌာနပြောခွင့်ရဆာအီခါတီဇာဒက်ကပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။ထိုင်ဝမ်မှာခင်မီစစ်ဖက်ပစ္စည်းတွေဝယ်ယူရေးနဲ့တိုးချဲ့ရေးအတွက်လာမယ့်နှစ်ထဲမှာစစ်တပ်အသုံးစီကိုတိုးမြင့်အစိုးရကအဆိုပြုထားပါတယ်။ထိုင်ဝမ်ရေပြင်နဲ့ဝင်းဟင်ပိုင်းနယ်တွေအတွင်းတရုတ်သင်္ဘောတွေနဲ့လေယာဉ်တွေဆက်ပြီးကျူးကျော်ဝင်ရောက်နေတာဖြစ်ပြီးတိုက်ခိုက်မဲ့အရေးစိုးရိမ်နေတာနဲ့အတူအခုလိုစစ်တပ်အသုံးစီတိုးချဲ့ဖို့အဆိုပြုချက်ထွက်ပေါ်လာတာဖြစ်ပါတယ်။တိုက်လေယာဉ်တွေပဲ့ထင်းတပ်ဒုံးတွေနဲ့အဝေးထင်း drone တွေလိုစစ်ဖက်ပစ္စည်းတွေဝယ်ယူရေးအတွက်လာမယ့်နှစ်ထဲဒေါ်လာ 18.8 ဘီလီယံအသုံးပြုနိုင်ရင်အစိုးရရဲ့ပန်ကြားချက်ကိုထိုင်ဝမ်လွှတ်တော်အမတ်တွေစပြီးဆွေးနွေးသုံးသပ်နေကြပါပြီ။ဒီထဲကဒေါ်လာ 1.45 ဘီလီယံကိုတော့တိုက်လေယာဉ်တွေဝယ်ယူရေးအပါအဝင်အထူးရည်ရွယ်အသုံးစရိတ်ဖြစ်ပြီးဒေါ်လာ 2.73 ဘီလီယံကတော့အထွေအသုံးစရိတ်ဖြစ်ရထားပါတယ်။
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်တဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းလွှာတွေထုတ်လွှင့်သွားမဲ့အထက်ကမှနိုင်ငံတကာသတင်းတစ်ပုဒ်ကိုရင်တင်ဆက်ချင်ပါတယ်အာဖဂန်နစ္စတန်မှာ20ကြာစစ်ပွဲတွေအဆုံးသတ်သွားပြီဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထွက်ခွာသွားပြီဖြစ်တာနဲ့အတူအာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်သူတို့တိုင်းပြည်ဟာတာလီဘန်စိုးမိုးမှုအောက်ကိုပြန်ရောက်သွားပြီဆိုတဲ့ဆိုးရတဲ့လက်တွေအခြေအနေနဲ့ရင်ဆိုင်နေရပါပြီအခုကိုပဲသူတို့ရဲ့အခွင့်အရေးတွေချင်းချောက်ခံရပြီဆိုတော့အရေးလက္ခဏာတွေတွေ့လာရပြီဖြစ်တဲ့အကြောင်းတန်တမန်ရေးရဆိုင်ရာ VOA အကြီးတန်းသတင်းတော့စင်ဒီစိတ်ပေးပို့တဲ့သတင်းကိုမတ်ခွာညိုပြောပြပေးပါအောင်ဗျာ
ပြီးခဲ့တဲ့သတင်းပတ်အတွင်းအာဖဂန်ကအမေရိကန်တပ်ဖွဲ့တွေနောက်ဆုံးအထုတ်ထွက်ခွာသွားပြီဆိုရင်ပဲကာဘူးလေစိတ်ကိုချက်ချင်းဝင်ရောက်ထိန်းချုပ်လိုက်တဲ့တာလီဘန်အဖွဲ့တွေဟာတနတ်တွေပစ်ပေါက်ပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလိုအမေရိကန်တွေထွက်သွားတာဟာအာဖဂန်အမျိုးသမီးတွေရဲ့ရှေ့ရေးအတွက်တော့မတိကျမရေရာမှုတွေစိုးရိမ်ကြောက်လန့်စိတ်တွေနဲ့ခေတ်သစ်တစ်ခုကိုအစာပြုလိုက်တာပါပဲ။အမျိုးသမီးအခွင့်အရေးတွေကိုအစ္စလမ်ထုံးတမ်းစင်လာနဲ့ညီခွင့်ပြုမယ်လို့တာလီဘန်တွေကကြိပေးပါတယ်။ဒါပေမဲ့လည်းကြောင်းတက်အလုတ်သွားစတဲ့အခြေခံအခွင့်အရေးတွေဟာမကြခင်ပျောက်ပြက်သွားနိုင်ပါတယ်။အာဖဂန်အနောက်ပိုင်းကဟီရတ်မြို့မှာတော့အမျိုးသမီးတွေဟာအလုတ်လုတ်ခွင့်ရဖို့နဲ့တာလီဘန်အစိုးရတင်မှကိုစားပြုပါဝင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြနေကြပါတယ်။
အမှုစကားဘူဒန်ယောဇန်ဘူဒန်ခေါနနေရှင်
လူငယ်တဲ့နှစ်20တုန်းကတာလီဘန်တွေရဲ့ပထမဆုံးစီကံကန့်သက်ကာလအတွင်းကြောင်းတက်တဲ့ပြစ်မှုနဲ့ကျမကိုအတင်းကျပ်အိမ်မှာပဲနေခိုင်းခဲ့ကြတယ်အခုအနှစ်20ကြာလာတဲ့အခါအမျိုးသမီးဖြစ်လို့ဆရာမတယောက်ဖြစ်လို့ဆိုတာကိုကပြစ်မှုတစ်ခုဖြစ်လာပြန်တဲ့အကြောင်းပြောချင်တယ်လို့အစိုးရကြောင်းဆရာမတဦးဖြစ်တဲ့လီနာဟိုက်ဒါရီကပြောခဲ့တာပါအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကတော့တာလီဘန်ဦးဆောင်တဲ့အာဖဂန်အစိုးရတက်မှာအမေရိကန်တွေရဲ့ပူးပေါင်းဆောင်ရွက်မှုမှန်သမျှဟာတာလီဘန်တွေဘက်ကဘယ်လိုပြုမှုဆောင်ရွက်ကြသလဲဆိုတဲ့အပေါ်မှာသာမူတည်လိမ့်မယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါတယ်။2020ပြည့်နှစ်တုန်းက Trump အစိုးရနဲ့တာလီဘန်တွေညှိနှိုင်းဆွေးနွေးခဲ့ကြတဲ့ဒိုဟာသဘောတူညီချက်မှာအမျိုးသမီးတွေရဲ့အခွင့်အရေးအတွက်အကာအကွယ်တွေဒါမှမဟုတ်အစိုးရတရားရဲ့အာမခံချက်တွေဆိုတာဘာမှမပါဝင်ခဲ့တဲ့အကြောင်းအမေရိကန်အထက်လွှတ်တော်အမတ်ဂျနိုင်းရှာဟီကပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန်ပို့စ်သတင်းစာကကြီးမှုကျင်းပတဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာပြောသွားပါတယ်။ပြည်ပမှာနေထိုင်သူအာဖဂန်အမျိုးသမီးတရားသူကြီးဟောင်းနက်ချလာအယူဘီကလည်းအဲ့ဒီဆွေးနွေးပွဲအတွင်းမှာပဲအာဖဂန်နိုင်ငံအတွင်းအမျိုးသမီးတက်ကြွလှုပ်ရှားသူတွေစီကသူကြားခဲ့ရသမျှကိုအခုလိုပြောပြပါဗျ
They are depressed, they are helpless, they cannot help themselves.
သူတို့တွေစိတ်ဒဏ်ကျနေပြီးအကူအညီလည်းမဲ့နေကြပါတယ်။သူတို့အနေနဲ့ဘာမှမတတ်နိုင်တော့ရုံသာမကမိခိုးသူအဆင့်ကိုပါပြန်ရောက်သွားကြပါတယ်။ဒါဟာနှစ်20အတွင်း6-7လောက်ပေါ်ကိုရက်တည်နိုင်ခဲ့ကြရတာကနေမိသားစုဝင်အမျိုးသားတွေပေါ်မိခိုးအားထားနေကြရတဲ့အဖြစ်ကိုချက်ချင်းပြန်ရောက်သွားကြတာကိုမြင်နိုင်ပါတယ်။
တာလီဘန်တွေဟာ1996ခုနှစ်ကစလို့အမေရိကန်တွေကသူတို့ကိုမောင်းထုတ်ခဲ့တဲ့2000ခုနှစ်အထိသူတို့အုပ်ချုပ်ခဲ့တဲ့ကာလအတွင်းကျင့်သုံးခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့နည်းလမ်းတွေကိုပြန်သုံးလာမယ့်အရေးလူအများပြားကစိုးရိမ်နေကြပါတယ
်။ unless they were accompanied by a male escort and there's a real fear that
တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါ။ကျောက်ခဲတွေနဲ့ပြစ်ပေါက်ထိုးကြိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါပဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်သတ်ခဲ့ပါတယ်။အဲ့လိုဖိနှိပ်မှုမျိုးတွေအဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပါ။
အာဖဂန်မျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေရဲ့အသက်အန္တရာယ်ကိုအမှန်တကယ်ချိန်ချောက်မှုတွေနဲ့ပတ်သက်လို့ဘိုင်ဒန်အစိုးရအဖွဲ့အနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့အကြောင်းလဲဒါရာဒီနက်က VOA ကိုပြောပါရယ်။အာဖဂန်မျိုးသမီးများပြားဟာစက်တင်ဘာလ3ရက်နေ့ကကာဘူးမြို့မှာစန္ဒပြပွဲအစ်စ်တစ်ခုလုပ်ခဲ့ကြပြီးသူတို့ရဲ့အခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်ရင်းအာဖဂန်နစ္စတန်နိုင်ငံတည်းမှာပဲနေရခဲ့ကြပါတယ်ရှင
်။နိုင်ငံငါအခြေအနေတွေပြီးသွားပြန်တော့မြန်မာပြည်အရေးကိုလည်းကြည့်အောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်ကြာရှိလာချိန်မှာပဲဒေသတချို့မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတဲ့အတွက်ဒါကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာတွေကနေပြီးစနေနေ့တုန်းကရန်ပုံငွေရှာတဲ့ဈေးရောင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်ဗျာ။အမေရိကန်နိုင်ငံအရှိဘက်ချမ်းနယူးယောက်မြို့ Queens အရက်ဒေသက St. James ခရစ်ယာန်ဘုရားကျောင်းမှာမဟာနဲ့ NYCBC အဖွဲ့တို့ပူးပေါင်းပြီးမြန်မာနိုင်ငံအတွက်ရန်ပုံငွေရှာတဲ့ဈေးရောင်းပွဲတစ်ခုကိုစက်တင်ဘာလ4ရက်စနေနေ့ကကျင်းပခဲ့ကြောင်းပွဲတောင်ဝန်ခံတဦးဖြစ်တဲ့ဦးနေတင်မြင့်ကပြောပါတယ
်။ကျွန်တော်နယူးယောက်စီးတီးမှာရှိတဲ့မဟာအဖွဲ့နဲ့ NYCBC ပေါ့အဲ့အဖွဲ့နှစ်ဖွဲ့ပေါင်းပြီးတော့ကျွန်တော်ရန်ပုံငွေဈေးရောင်းပွဲလေးလုပ်ဖြစ်ပါတယ်။ဘာမှစောက်တော့မျိုးစုံအပါဝင်ပေါ့နောက်တစ်ခုကတီးချက်တွေပါတယ်ရင်တို့တွေစသဖြင့်အုတ်တုတ်တွေရောအားလုံးအမျိုးသား50လောက်ကျွန်တော်တို့ဟိုရောင်းချပါတယ်လာတဲ့ဒီပေးသက်တွေကလည်းဒီနယူးယောက်စီးတီးကမကဘူးချားစတိတ်တွေကလည်းလာရောက်ပြီးအားပေးကြပါတယ်ကျွန်တော်တို့ရရှိရဲ့ပတ်စံတွေကိုနော်မြန်မာနိုင်ငံမှာရှိရဲ့ဒုက္ခကြောင့်နေတဲ့သူတွေစစ်ပေးဆောင်ဒုက္ခတွေကျွန်တော်တို့ပေါ့အခုလက်ရှိရှိရဲ့ UNG နဲ့ PDF ကိုကျွန်တော်ပံ့ပိုးပေးဖို့အတွက်ကျွန်တော်အဖွဲ့နှစ်ဖွဲ့ပေါင်းပြီးလုပ်ချင်းဖြစ်ပါတယ်။ဟို Spring Revolution Theory မျိုးစစ်ဖွဲ့ကလည်းဒီဈေးရောင်းပွဲမှာလာရောက်တိခတ်ပြီးွားကြပါတယ
်။နယူးယောက်မြို့ကပထမတစ်ခေါက်ရောင်းရတဲ့ရန်ပုံငွေအမေရိကန်ဒေါ်လာ5000ဝန်းကျင်ကိုပေးပို့လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်။အလားတူအမေရိကန်အနောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားနဲ့ဆာကရာမန်တိုစ်ဒေသတဝိုက်မြန်မာပြည်ပွားတိုင်းသာခရစ်ယာန်တွေနဲ့စုဖွဲ့ထားတဲ့မြန်မာခရစ်ယာန်သဟာယအဖွဲ့ကဦးစီးပြီးစနေနေ့မွန်းလွဲပိုင်းကရန်ပုံငွေရှာတဲ့ဈေးရောင်းပွဲလုပ်ခဲ့ကြောင်းအိုကလန်မြန်မာသာသနာနှစ်ချင်းစရာတော်ဦးလုံးဝါကပြောပါတယ
်ကျွန်တော်တို့မြန်မာပြည်ရဲ့ကိုဗစ်ရောဂါရဲ့အခြေအနေမှာဒုက္ခရောက်နေတဲ့ဒီနိုင်ငံရေးစီးပွားရေးမျိုးမျိုးချုပ်တဲ့နေရာပတ်ဒီပေါ့နော်လေစစ်ချောင်းစမ်းနေမှာတွားနေတဲ့လုဆောင်နေတဲ့မိသားစုတွေဒါမှမဟုတ်လည်းအဖွဲ့အစည်းတွေကျွန်တော်တို့ကသတင်းကူညီတာဖြစ်တယ်သူတို့ကသတင်းလုတ်ပေးတယ်ရန်ကုန်မန္တလေးကုနာစသဖြင့်အဲ့လိုမျိုးကြီးတွေမှာတမကတင်ပြီးနေတိရောက်တယ်ပေါ့နော်နောက် current IDP တွေပါဝင်ကူညီညာပေါ့ငွေရေးကြေးအပြင်ကျွန်တော်အလုံးစုဒီမတ်ကျွန်တော်ပြောဆေးရောင်းပွဲတွေပေါ့နော်ချူရောင်းတာတော့ကျွန်တော်ပမာပြအစားစားတွေသတင်းပေးချင်းစားသဖြင့်သူတို့ရဲ့စားတော့လည်းပါပါတယ်။ဆိုတော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အကူအညီလိုတဲ့နေရာဘူးပေါ့နော်။ကျွန်တော်တို့ပေးပို့ချင်းဖြစ်တဲ့
စနေနေ့ဈေးရောင်းပွဲကနေအနည်းဆုံးရန်ပုံငွေဒေါ်လာ2000ခွဲကျော်ရမယ်လို့ခန့်မှန်းထားပြီးအရင်လတွေကပြုလုပ်ခဲ့တဲ့ဈေးရောင်းပွဲကနေမြန်မာပြည်တွင်းကိုဒေါ်လာ4000ခွဲကျော်လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်ပြီးတော့ပြောပြချင်တာကတော့ဒီထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ကိုဝင်လာတဲ့မွေးရည်ဂိုင်းဝင်15ဦးနဲ့ထိုင်းနေကြာစောက်တက်အမှတ်5ရို့ဒီရဲ့ပိုင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးမွေးရည်ဂိုင်းဝင်တဦးကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့ရွှေတရီကန်ဒေသအတွက်စိတ်ကြွဆေးပြဆယ်တန်းကျော်ကိုလည်းတင်းစီခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ချင်းနောက်မြို့နယ်တွင်ဝင်ရောက်လာတဲ့မွေးရည်ဂိုင်းဝင်15ဦးခန့်နဲ့ထိုင်းအမှတ်5နေကြာစောက်တက်ဖွဲ့ပြီးဒီရဲ့ပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မူရီခိုင်းဝင်တဦးကိုအသေးဖမ်းမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းတောင်ဒေသနောင်ကလန်နယ်စပ်မှာကင်းလဲနေတဲ့အမှတ်5တပ်ရင်းတပ်စုနှစ်အဖွဲ့နဲ့ ထိုင်းမြန်မာနယ်စပ်ကမွေးရစေးဝါးတွေတဲဆောင်လာကြတဲ့မွေးရခိုင်းဝင်လက်နက်ကင်15ခန့်တို့ဟာပြောင်းတော့အတွင်းရင်ဆိုင်တွေ့ခဲ့ပြီးနှစ်ဖက်အပြန်အလှန်ဖြစ်ခဲ့ကြအောင်အမှတ်9ဒေသနေကြဆောင်တပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်နှစ်ဖက်အကြားဆယ်မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မွေးရခိုင်းဝင်တွေလာလန်းတိုင်းပြန်လည်ဆုတ်ခွာသွားခဲ့ Quega, when you shop with Shinning Yamaro, Sejua Zivia, leading don't don't tear it, Sejobo in a do, and such out the net a let, we a gang with a muta the Uru at the Pamigate Lusuvare. Dear by Mare, Eddie Dita Ma, Sejua Zivia, leading wedge or tapido Pamigate down, Payan Binema loaded Rena Shinning Wemaro, among Adita, Yemu, but Jok won't swaka. ဒရင်နာရှင်လင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ကျွန်တော်တို့အခုလိုမျိုးစိတ်ကြွစေကြတဲ့ဇက်တိုက်သူတို့အမြောက်အများဖန်ဆီးနိုင်ခဲ့တာဟာနေဇက်ဒေတာကံပြည်သူတွေနဲ့အတူနေကြဆောင်ရဲတပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်ချက်တွေကြောင့်ဖြစ်ပါတယ်ထိုင်းနိုင်ငံတွင်ဝင်လာတဲ့မူရစေဝါတွေကိုဘယ်နေရာကိုမှပြန့်နှံ့မသွားအောင်လိုက်လံဖန်ဆီးနိုင်ဖို့ အနာပိုင်းအဖွဲ့အစည်းအားလုံးကပူးပေါင်းလှုပ်ဆောင်သွားမှာပါဆိုပြီးပြောဆိုသွားခဲ့တာပါစက်တင်ဘာလ3ရက်နေ့မှာတော့ရွှေတရီကန်ဒေသကလာတဲ့စိတ်ကြွစေပြနှစ်တန်းကျော်ကိုလည်းနှွန်ထဝူရီပြည်နယ်ထဲမှာဖမ်းမိခဲ့ပါတယ်ဒီရက်ပိုင်းမှာပဲဖမ်းမိတာအားလုံးပေါင်းရင်တော့ကာလတန်ဖိုးဘန့်ဝင်တန်ပေါင်း2000ကျော်တန်ဖိုးရှိတဲ့စိတ်ကြွစေပြဆယ်တန်းကျော်လောက်ဖမ်းမိခဲ့ပါတယ်ရွှေတရီကန်
ကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လဲထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ
UNODCရဲ့ဒီနှစ်ဆက်မှာထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဗိမ်းထုတ်လုပ်မှု2020အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျလာတယ်လို့လည်းရေးသားထားပါတယ်ရှင်။မိမ့်မာရဲ့သတင်းပေးဖို့ချက်ဖြစ်ပါတယ်ဗျာ။
Our team and our partners are making efforts to reach around 3 million people in need. အကူအညီလိုအပ်နေသူတွေအကူအညီရနိုင်အောင်လို့သက်ဆိုင်သူတွေအားလုံးခွင့်ပြုဖို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေထပ်မံတိုက်တွန်းထားတယ်လို့လည်းကုလသမဂ္ဂအတွင်းမှချုပ်ယုံတွက်ဖက်ပြောခွင့်ရသူဖလော်ရီဆာဆိုတိုနီနိုကပို့ထိုးနေ့ညွှန်ကုလသမဂ္ဂရုံချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာကွယ်ဆောင်ရှားမှုတွေနဲ့ကိုဗစ်ရောဂါက
ကယောကနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်2022ခုနှစ်နေဝက်အတွင်းအလုပ်အကိုင်နှစ်သက်မှနှစ်တန်းဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားတာပါအခုလိုအကျက်တဲပေါင်းစုံကြောင့်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ပြည်သူတွေအတွက်ကူညီရေးလုပ်ငန်းတွေထိခိုက်နေရတဲ့အတွက်လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဆွေးနွေးနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကလက်နက်နဲ့ဗန္ဓာငွေကြေးအရထောက်ပံ့ပေးနေတဲ့စစ်ပွဲလုပ်ငန်းရှင်တွေအပေါ်မှာဗြိတိနိုင်ငံကပြစ်မှတ်ထားတဲ့ရေးယူတံခါးမှုအသစ်ထပ်ပြီးတော့ချမှတ်ပါတယ်။မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်ထူးကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတည်စားရဲ့ပန်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်တယ်လို့ဗြိတိနိုင်ငံရဲ့ဝန်ကြီးဌာနရဲ့စက်တင်ဘာလ2ရက်နေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။စစ်တပ်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ရိုင်ဂျာရှင်းလင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဦးတည်စားကလက်နက်တွေဝယ်ယူပေးခဲ့တယ်လို့လည်းဗြိတိနိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဒါအပြင်လူခွင့်ချိုးဖောက်မှုတွေကိုဖြစ်ပေါ်စေတဲ့နေရာတွေမှာတုံးခဲ့တဲ့ဤပညာတွေရရှိရေးအတွက်လည်းဦးတည်စားကဗန္ဓာငွေကြေးထောက်ပံ့ပေးခဲ့တယ်လို့လည်းကြီးညာချက်မှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တချို့ကို ပိတ်ဆို့တန်ခါမှုတွေဗြိတိန်ကချမှတ်ခဲ့ပြီးပါပြီ။အဖြစ်မဲ့ရတားပြည်သူတွေကိုတပ်ဖြတ်မှုမှအုံပြုတဲ့လက်နက်တွေဝယ်ယူရေးစစ်တပ်ကဗန္ဒငွေရောက်အောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲဖော်နိုင်ငံတွေနဲ့ပေါင်းပြီးတော့တန်ခတ်ရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ
်။တရုတ်နိုင်ငံအာရှရဲ့အထူးကိုယ်စားလှယ်ဆန်ကော့ရှင်ဟာကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုဩဂုတ်လ23ရက်နေ့ကနေ28ရက်နေ့အထိတွားရောက်ခဲ့တယ်လို့တရုတ်တန်ယုံကကြေညာပါတယ်။အဲ့ဒီခီးစဉ်မှာမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ရှေ့လာလာနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့လည်းတရုတ်တန်ယုံရဲ့အင်္ဂါနေ့ကထုတ်ပြန်ချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလူမှုရေးအရာပြန်လည်တည်ငြိမ်အောင်ကြိုးပမ်းမှုတွေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမြန်ဆုံးပြန်လည်စတင်ဖို့ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံကအားပေးကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြိုတင်ကြေညာထားခြင်းမရှိဘဲနဲ့တွားရောက်ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိမရှိဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအချက်အတဲမျိုးစုံနဲ့ရင်ဆိုင်နေရချိန်မှာပဲတရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းတဲ့လုပ်ရက်အတွက်မြန်မာစစ်ကောင်းဆောင်တွေကိုကုလသမဂ္ဂအပအဝင်နိုင်ငံတကာအတိုင်းအဝန်ကဖိအားပေးအရေးယူဖို့ကြိုးပမ်းမှုတွေကိုတော့တရုတ်နဲ့ရုရှားနိုင်ငံတို့ကကန့်ကွက်ထားကြတာဖြစ်ပါတယ်
။ ASEAN Plus 6 Regional Social Dialogue ဆိုတဲ့ online အစည်းအဝေးတစ်ရက်ကိုတနင်္လာနေ့ကကျင်းပခဲ့တာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ ASEAN နိုင်ငံကိုယ်စားလှယ်တွေအပြင်ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုသမာသမဂ္ဂတွေလွှတ်တော်ကူးစက်တွေတက်ရောက်ကြပါတယ်။ဒီအစည်းအဝေးကိုတက်ရောက်လာတဲ့အလုသမာသမဂ္ဂတွေနဲ့အာဆီယံလွှတ်တော်ကူးစက်တချို့က NUG ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။မြန်မာဒီမိုကရေစီရည်နဲ့ပတ်သက်ပြီးတော့ပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာအလုသမာအဖွဲ့ချုပ် ILO ကသူ့ရဲ့109ချိန်မြောက်အစည်းအဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်မှာပဲအာဆီယံအလုသမာသမဂ္ဂတွေကလည်းဒီကိစ္စကိုကောင်းထည့်ဖော်ဖို့ကြိုးပမ်းလာတာဖြစ်တယ်လို့NUG ကိုဝိုင်းပြီးတော့ထောက်ခံကြဘူးဆိုတဲ့အချက်ကိုလည်းအဓိကကိစ္စတရားဖြစ်နေရှိတမ်းတင်လာကြပါရယ်အစည်းအဝေးပြီးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အကြောင်းထည့်တွင်းဖော်ပြပါရယ်ကမ္ဘာလုံးဆိုင်ရာလူ့သမားတမကများအဖွဲ့ချုပ် ITUC ရဲ့အထူးထူးအတွင်းမှု Miss Sharon Baru ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံကြဘူးဒီ August လ29ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံကိုအလုံးစုံစီးပွားပိတ်ဆို့နိုင်ရေးဆွေးနွေးကြတဲ့ online အစည်းအဝေးမှာပြောပါရယ်စက်တင်ဘာလလယ်မှာကျင်းပမဲ့ကုလသမဂ္ဂအထူးညီလာခံမှာတော့ NUG အစိုးရကိုအတိအမှတ်ပြုလက်ခံပေးဖို့အလို့သမားသမဂ္ဂအဖွဲ့စည်းတွေကတဆင့်ကြိုးပမ်းသွားမယ်လို့လည်းကမ္ဘာလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် ITUC ကပြောဆိုပါရစေ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဘုံကွယ်တာ၊လှုပ်ကြံတပ်ဖြတ်တာနဲ့စန့်ကျင်ကကွက်တာတွေအပြင်လက်နက်ကင်တိုက်ခိုက်မှုတွေလည်းဆက်လက်ပေါ်ပေါက်နေပါတယ်။စစ်တပ်ကရွာတွေထဲအထိဆင်းပြီးတော့နယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတာကြောင့်ရွာလုံးကျွနေရာဆွန့်ခွာထွက်ပြေးနေရတာတွေလည်းရှိနေပါတယ်။စစ်တပ်ကအာဏာသိမ်းယူလိုက်ပြီး9လကျော်တဲ့ရောက်လာချိန်မှာဒေသခံကကွက်ရေးအဖွဲ့တွေနဲ့စစ်တပ်ကြားနေရာအတော်များများမှာတိုက်ပွဲတွေဆက်ရှိနေပါတယ်။တခြားဖြစ်တစ်ခုမှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တာကြောင့်2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးအဖြစ်ခရရစည်ရဲသဘောတူစာချုပ် NCA ပြည့်ပြည့်သွားပြီလို့မှတ်ယူကြောင်း KNU Concern Group ကစက်တင်ဘာ၂ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။ KNU ကောင်းဆောင်ဟောင်းတို့နဲ့ဖွဲ့စည်းပြီးတော့ကရင်အရေးဆောင်ရွက်နေတဲ့ KNU Concern Group ကို2019ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒီထဲမှာကရင်အမျိုးသားအစည်းအရုံး KNU ရဲ့ဒူအော့ကတာဟောင်းနော်ဇီဖိုရာစိန်အပါအဝင် KNU အကြီးတန်းကောင်းဆောင်တွေပါပါတယ်။ CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရွေးချယ်နဲ့တယင်နာလက်နက်ကိုင်တော်လိုင်းရေးအဖွဲ့တွေရဲ့တော်လိုင်းရေးရည်မှန်းချက်ထပ်တူကြတာကြောင့် NUG ကိုထောက်ခံကြိုဆိုပြီးအုပ်ချုပ်ရေး၊စီးရေး၊နိုင်ငံရေးနဲ့တတမရေးလှုပ်ရှားမှုတွေကိုပံ့ပိုးဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တယင်နာဒေသတွေမှာထူးစစ်တွေပိုလုပ်လာတဲ့အတွက်လည်းစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတယင်နာလက်နက်ကိုင်တော်လိုင်းရေးအဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတညီတညွတ်တဲ့ကူညီပံ့ပိုးပြီးຫນွေອູ້ຕໍ່ລາຍໃຫ້ໄຕປ່ວຍວົນຍາໂປເລອັນນີ້ຈင်ຍາຈັມມາໄຕຕົນປ ્યો ສູຖ້າບາເລ
ນັ້ນລອງແນ່ກູຕ້າຍຸນອູໂຕຕင်ເສັດແຂຈາແດດບັດຕວິນຕະດິນສຸຊີຫມູ່ເບဖြစ်ပါແລ້ຄະຍາມາຈາກິນມາໂດອະທັນແນ່ດີສະເນຍະສະກະວາຍອະປັດສິນອະຊີຊິນນີ້ໂກນາສິນຍາໂບຊິບາແດ VO ຍະອະຊີຊິນນີ້ໂກຣາດີໂອອະພິດແນ່ຍໍຍຸດຕັນອະພິດແນ່ບາຈົນເຮົາທົ່ວລွင့်ປີນີດາຊົນລະຊັນບາຍນີ້ກະဖြစ်ပါແລ້ຄະຍາVOA ရဲ့အစီအစဉ်လေးကိုဝေဖန်အကြံပေးစာပေးဖို့လိုတယ်ဆိုရင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားနိုင်ကြပါလိမ့်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းအခုထုတ်လွှင့်နေတဲ့အစီအစဉ်လေးကိုလိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 4413ညလိုင်းနိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190ကီလိုအစ်1905ကပါကျွန်တော်တို့ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဒုအတန်အစီအစဉ်နဲ့အတူစနေညသကဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာ
ဒီ PDF voice တရားလေသူတို့စွမ်းရည်ကတော်တော်မြန်မြန်တိုးတက်လာတာအံ့ဩစရာပဲနောက်ပြီးတော့လည်းအပြည့်ပြည့်ဆိုင်ရာကလည်းပံ့ပိုးပေးတာတယ်ဦးနေတရုတ်နဲ့ဦးနေနဲ့ပေါ့နော်ရုရှားကလွဲလို့ရှိလို့ဒီအီတူလူလူဘက်ကအားပေးတာတယ်
နောက်ပိုင်းမှာကျွန်တော်တို့ဒီအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်သတိတိုင်းအတွင်းမှာလူ40ကျော်ကိုစစ်တပ်ကစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးကျော်မိုးထွန်းကတော့ဒီလူရဲဟာဆေးရစွဲမှုကျူးလွန်ရာရောက်တယ်လို့အဆိုပြုထားပါတယ်ဒုအတန်ကကျူးလွန်ခံရသူမိသားစုဝင်တွေနဲ့ဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်ကျမယောက်ျားရောမောင်ရောမိုင်ရောအဲ့ဒီနေရာပဲဖုံးနေသတင်းတက်လာလို့အဲ့ဒါအဲ့ဒါတစ်ဖွဲ့သားလူပါသွားတယ်လူအဲ့ဒါဒီမှာတိလဲရတာ
တော်ထဲမှာဆစ်ရှောင်းရင်သူ့အမျိုးသားအပါအဝင်မိသားစုဝင်၃ဦးဆုံးရှုံးခဲ့ရတယ်ဒေါ်မြင့်မြင့်ကပြောပြတာပါဇူလိုင်လ26ရက်နေ့ကကြောင်ပေါအရှိရွာအနီးတောထဲမှာအမျိုးသား12ဦးကိုအစူလိုက်အသက်ခံရမှုမှာဒေါ်မြင့်မြင့်ရဲ့အမျိုးသားမောင်နဲ့မတ်ဖြူသူတို့ပါသွားခဲ့ပါတယ
်အကုန်ရှောင်ပုန်းနေကြတာရှင်တဲကိုမနေရကြဘူးရှင်ရေမလောက်မှဆိုးလို့ဆိုပြီးတော့အဲသမီးအဖတော့ဆိုပြီးညီကတော့လာနေပေါ်မလာသူတို့တည်းကလည်းဘာဒရာတစ်ခုမှလည်းမရခဲ့ဘူးရှင်ရောင်းမှလေရောင်းမှနွားလန့်ရင်လည်းသူတို့ကတဲဘက်ကိုသွားကြည့်လိုက်တာလေသွားကြည့်လိုက်တော့ကျတော့အိမ်မှာအဲ့လိုမျိုးပေါ့ဒီပြောတဲ့ကအရာပေါ့လေကျမတို့လူတွေဒီများတွေခံသွားပြီပေါ့အဲ့လိုမျိုးနဲ့ပဲကျမတို့ကသူတို့ပါသွားလေပဲတိလဲရတာအတိအကျပါမှမတိလဲရဘူးရှင
်ဖန်စီခံထားရတယ်လို့တီထားတာဖြစ်ပြီးအသက်ခံရလောက်တဲ့အခြေအပြစ်မလောက်ထားတာကြောင့်ပြန်လွတ်မယ်လို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်း၅ရက်အကြာမှာအစူလာအသက်ခံရတဲ့ရုပ်အလောင်းတွေထဲမှာသူမိသားစုဝင်တွေပါနေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်ကနီယာစကိုင်းတိုင်းဒေသကြီးမြို့တော်မုံရွာနဲ့30မိုင်လောက်အကွာရင်းမပင်ခရိုင်မှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်ဆဲအနာတင်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်ဖျော်ခွင်းမှုတွေဖိနှိပ်မှုတွေကြောင့်ဧပြီလဒုတိယပတ်လမှာလက်နက်ကင်တော်လန်ရေးကိုရွေးချယ်ခဲ့ပါတယ်မေလ10ရက်နေ့မှာတော့ကနီမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းလိုက်ပြီးစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲတွေပြင်းထန်လာပါတယ်ဒီလိုတိုက်ပွဲဖြစ်နေတဲ့နေရာမှာတေဆုံးသူထိခိုက်ဒဏ်ရာရသူတွေရှိသလိုအစူလာအသက်ခံရတဲ့သူတွေကလည်းအယောက်40ကျော်ရှိနေပါပြီ။ဒုအတန်နဲ့စကားပြောပြခဲ့တဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကတော့အစူလာအပြုံလိုက်အသက်ခံရမှုတစ်ခုအပြီးမြေမြုပ်ထားတဲ့အလောင်းတွေပြန်လည်ကျူးဖော်ရမှာပါဝင်ခဲ့ပါတယ်။
ကိုတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့နေရာမှာတွားကြည့်တော့ဒီလိုရာပြင်းထဲမှာမြေမြုပ်ထားတဲ့မြေတွေကဗျာပုံမှန်မောက်နေဖူထားတဲ့နေရာတွေလိုမျိုးပေါ်ကြည့်တော့လည်းသူတွေတွေ့ရတယ်ချင်းရတော့၅ချင်းလောက်မှာတချင်းကိုလူလေးရောက်ထဲတာသူကတော့တချို့ချင်းကြီးကမိုင်းနေထောင်ထားရတယ်အဲ့တော့ကျွန်တော်တို့လည်းဖော်ရလို့အဲ့လိုတနန်းနဲ့ရောဌာနဲ့ကုတ်တာတွေရောအဲ့လိုတော့တွေ့ရတယ်ဟုတ်တနန်းနဲ့ပြတာရောဓာနဲ့ထူပြတတ်တာရောဟိုလေကင်းနေမှလေဒီပြတတ်တာရောအဲ့လိုတွေ့ရတယ
်ဇူလိုင်လ26ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး PDF အဖွဲ့ဝင်5ဦးပျောက်ဆုံးသွားတာကြောင့်ဇူလိုင်လ29ရက်နေ့မှာစစ်ဖြစ်ပွားတဲ့နေရာကိုတွားရောက်ရှာဖွေတဲ့အခါသူတို့အဖွဲ့ဝင်5ဦးအပြင်တခြားအလောင်း9လောင်းကိုပါထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရဇူလိုင်လ3ရက်နေ့မှာရွာသာအုပ်စုရှစ်ခိုးတပ်ကြီးရွာအနီးမှာပထမအကြိမ်အလောင်း4လောင်းဒုတိယအကြိမ်အနေနဲ့ဇူလိုင်လ17ရက်နေ့နဲ့12ရက်နေ့မှာရင်ကျေးရွာအနီးမှာရုပ်ပြက်ဆင်ပြက်ဖြစ်နေတဲ့အလောင်း16လောင်းတတိယအကြိမ်အနေနဲ့ဇူလိုင်လ29ရက်နေ့မှာဇီးပင်တင်းကျွေးရွာမှာအလောင်း12လောင်းနဲ့သတုထားအကြိမ်ကိုတော့ဇူလိုင်လ31ရက်နေ့မှာတောင်ပေါက်ကျေးရွာအနီးအလောင်း17လောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်ဇီးပင်တွင်ကျွေးရွာမှာကျွေးရတဲ့အလောင်းတွေဟာမြေမြုပ်ထားတာရှိသလိုတစ်ပင်မှာချိတ်ဆွဲထားတာနဲ့မြေပြင်ပေါ်လဲကြတည်ဆုံနေရလဲပါတယ်လို့ AAPP ကအစိုးရငန်းစာမှာဖော်ပြချပါတယ်။တပ်ဖြတ်ခံထားရတဲ့အလောင်းတွေမှာပြင်းပြင်းထန်ထန်နှိမ့်ဆက်ညှဉ်းပန်းခံထားရတဲ့လက္ခဏာတွေတွေ့ရှိရပြီးလက်ဘင်းနဲ့မျက်နှာကိုလှီးပြီးနှိမ့်ဆက်ညှဉ်းပန်းထားတာတွေ၊တနက်နဲ့တိပစ်ခံထားတာတွေ၊ဓာတ်ဆီလောင်းမီးရှို့ထားတာတွေကိုတွေ့ရတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲ့ဒီလိုအစူလာအသက်ခံရတဲ့49ဦးရဲ့မှာလက်နက်ကင်တော်လန်ရေးလုံနေသူတွေမဟုတ်တဲ့တမန်အရသားဖြစ်သူတွေအများစုပါဝင်ပါတယ်။တေဆုံးသူတွေမှာအသက်18နှစ်အောက်လူငယ်ပါတယ်လို့မတန်ဆွမ်းသူလည်းပါဝင်ပါတယ်။ဒေါ်ဖြူဖြူကတော့အစူလာအသက်ခံရတဲ့အထဲမှာပါတဲ့သူမမောင်ကတောင်ယာလုပ်ငန်းလုပ်ကင်နေသူဖြစ်ပြီး PDF နဲ့အဆက်အသွယ်မရှိဘူးလို့ဆိုပါတယ်
။အဲ့နေရာတော့အဖွဲလိုက်ကြီးနေပြီးတော့မိန်းမလေးကိုတော့လော့ပဲမိန်းမလေးရောမိရအောင်။သူတို့မိရဲ့ကုန်းမနိုင်ငံမိနစ်တွေကိုပြည့်ဆိုလို့မအကုန်လုံးပြည့်ကြရ။အမိနဲ့ကိုအငါမိနဲ့အတွင်းကိုစင့်ပြေနေပြေပြတ်တမှာမင်းတို့လင်းနေပါရင်လည်းတရက်နှကုံနာတဲ့ထားတော့လို့အဲ့လိုပြောပြီးတော့မှလို့သူတို့မိရဲ့လူတွေကပြန်လာတော့ပြောတာ
မိသားစုဝင်ဆုံရှုံသားတဲ့သူတွေကတော့အခုလိုပြုလုပ်တာစက်ကောက်စီရဲ့လက်ချက်လို့ဆွဆွဲကြပါတယ
်အခင်းဖြစ်တာလေကျွန်တော်ကအော်ဖန်နာလေးနေတယ်အိုင်နာမီမှာသူအဖွဲလို့အိုင်နာမီမှာဖမ်းမိသွားတာကိုသူတွေထက်ကအပြီးရတယ်ကျတဲ့တစ်ခါလောအိုင်နာလေးမှာလာပြီးတော့ကိုယ်ကဒီတိုင်းချင်းအညံ့မိပြီးတော့ဖမ်းမိရတယ်။ဒီဖောင်းချုပ်ပြီးအိုင်နာလေးဒီဖောင်းနေကုန်ပါတည်
း။တဏီအစူလာအသက်ခံရမှုတစ်ခုမှာအသက်ဆုံးရှုံးသွားသူတဦးရဲ့အကိုကပြောပြတာပါ။စစ်ချက်ကတချို့ရွာတွေတဲ့ဝင်စီရဲ့အချိန်တွေနဲ့တောထဲရှာဖွေဖမ်းစီရဲ့အချိန်တွေမှာတော့ယူနီဖောင်းတွေမဝတ်ချပဲအရဝတ်နဲ့တောင်းင်းရှာဖွေတာမျိုးလဲလုပ်ကြတယ်လို့ဒေသခံတွေကဆိုပါတယ်။စက်ကောင်စီဘက်ကတော့အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖြည့်ရှင်းချက်မထုတ်ပြန်သေးပါဘူး။သတင်းမီဒီယာတွေကစစ်ကောင်စီရဲ့သတင်းနဲ့ပြန်ကြားရေးစီကိုစာပို့မေးမြန်းတာဖုန်းနဲ့ဆက်သွယ်တာတွေပြုလုပ်ပေမဲ့စစ်ကောင်စီကတုံ့ပြန်တာမရှိသေးဘူးလို့အေရဝတီသတင်းဌာနကဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ဦးကျော်မိုးချွန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်စီကိုကဏီမှာလူ40ကျော်အစုလိုက်အသက်ခံရရနဲ့ပတ်သက်ပြီးဩဂတ်စ်လ3ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။သူကအမျိုးသားညီညွတ်ရေးအစိုးရဘက်ကရည်တည်ကြောင်းပြောဆိုထားသူဖြစ်ပါတယ်။အရေးစာမှာကိုပြည်သူကိုပြန်တက်နေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကလက်နက်တင်ပို့တာပိတ်ပင်ဖို့နဲ့လူသားချင်းစာနာတဲ့အနေနဲ့အချိန်နှောင့်ကြခင်နိုင်ငံတကာကချက်ချင်းကြားဝင်ဆောင်ရွက်ဖို့တိုက်တွန်းချပါတယ်။ဒါဟာစစ်တပ်ကစစ်ရဇဝတ်မှုကျူးလွန်တာဖြစ်တယ်လို့လည်းဦးကျော်မိုးချွန်းကပြောထားပါတယ်။ဂျနီဗာသဘောတူစာချုပ်၄ဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုကာကွယ်ခြင်းဆိုင်ရာသဘောတူစာချုပ်အပိုင်32အရာအစူလာအပြုံလိုက်တပ်ဖြတ်မှုဖြစ်စေနိုင်တဲ့အရာတွေကိုကြားမြင့်ထားပါတယ်။တပ်ဖြတ်ခြင်း၊ညှဉ်းပန်းနှိပ်စက်ခြင်း၊ရိုက်နှက်အပြစ်ပေးခြင်း၊စေပညာသို့မဟုတ်သိပ္ပံပညာအတွက်အသုံးချခြင်းတွေကိုအရက်သားပြည်သူတွေကိုသာမကစစ်ဘက်ဆိုင်ရာအေဂျင့်တွေကတော့ပြုလုပ်ခွင့်မရှိဘူးလို့ပြဌာန်းထားပါတယ်။အစူလာအသက်ခံရမှုကမြန်မာနိုင်ငံမှာများစွာကြုံတွေ့ခဲ့ပြီး2018ခုနှစ်တုန်းကလည်း
ချက်ခိုင်းပြည်နယ်အင်းတင်ရွာမှာရိုဟင်ဂျာ10ဦးကိုအစုလိုက်အပြုံလိုက်တည်ဆုံးရတွေ့ရှိမှုကနိုင်ငံတကာအထူးလူသိများပါတယ်။တည်ဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ရွာသားတွေကတော့တရားမျှတမှုလိုချင်နေကြပါတယ်
။ကျွန်တော်တို့ဟုတ်စုမှာက3ရွာရှိတဲ့ရင်းရဲ့ကုန်းသားအကြောင်းတွေကလည်းဆိုပြီးတော့3ရွာရှိတဲ့အိမ်တော်စုတိုင်းကတော့တဲမှာရေထွက်နေရတာ။တော်လည်းမကြေထွက်နေကြတဲ့ခါကျတော့အဲ့မဲသူကကျွန်တော်တို့ထင်သလိုမဟုတ်ခွန်းနဲ့တော်တွေတဲ့အထိလိုက်ပြီးပြက်ပြက်တဲ့ခါကျတော့အဲ့မဲကိုလုံးတော်တဲ့မှာရှိတဲ့သူတို့ယောက်ျားလေးပါညာမလို့မြမီဒီယာဆိုတဲ့သဘောမျိုးနဲ့ကိုလုံးလိုက်သတ်ဖြတ်တာဆိုတော့အဲ့မဲစစချင်းတွေ့တဲ့တော်တိုင်းအရင်ပြောရင်တော်တိုင်းပေါ့ဗျာရင်တော်တိုင်းကလူတွေတော်တော်မာသွားတာပေါ့
ကြီးရွာအုပ်ချုပ်ရေးမှူးဟောင်းတဦးကပြောတာပါဒေသခံရွာသားအများစုကတော့လုံခြုံရေးစိတ်မချရလို့သူတို့နေအိမ်တွေကိုပြန်မနေနိုင်သေးပါဘူး။ဒေသခံတဦးကတော့ခုခံတိုက်ခိုက်ဖို့ပဲရွေးစရာရှိတော့တယ်လို့ဒိုးအတန်ကိုပြောပါရယ်
။တရားဥပဒေစိုးမိုးနေတဲ့ဆိုရင်တော့ဒါဒီတရားဥပဒေစိုးမိုးကြီးကိုဆောင်ရွက်တဲ့ရဲတွေကတော့တိုင်လို့ရသေးတယ်။အခုဒီတရားဥပဒေစိုးမိုးကြီးနဲ့လုံခြုံရေးကိုဆောင်ရွက်နေတဲ့ဒီကိုနဲ့ကဒီဟာကိုချိုးဖောက်နေတဲ့ခါကျတော့သူကဘယ်လိုသွားပြီးတိုင်လို့တိုင်အောင်တော့ဘယ်လိုမှမသိဘူး။အဲ့တော့သူတို့လုံနိုင်တာတခုပဲရှိတယ်။ဒီလူတွေလာလို့ရှိရင်ဒီသူတွေကတတ်နိုင်လို့မြပြန်လေခုခံမှုဆိုတဲ့ဟာမျိုးတော့သူတို့စဉ်းစားရတာပေါ့
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
အခုတခါအလှည့်ကျလာတာတော့စနေညဇကဝိုင်းအစီအစဉ်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူလူထုထောက်ခံမှုမရှိတဲ့တမရော်အနေနဲ့ဗက်ပေါင်းစုံအကြက်တဲရင်ဆိုင်နေရတာကိုကြည့်ရင်အလားအလာမကောင်းဘူးလို့စစ်ပေးရေးရလိလသုံးသက်သူအမေရိကန်စစ်တပ်ရဲ့အငြင်းစားဘုံမှုကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ်မန်အင်ဂျင်နိုင်ကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
မင်္ဂလာပါအန်တီ
မင်္ဂလာပါသမီး
အခုဆိုရင်ဒီမြန်မာနိုင်ငံမှာပေါ့နော်လက်ရှိဒီစစ်တပ်ကနေဟိုစွန့်ခွာထွက်ပြေးတဲ့ဥယျာဉ်ပေါ့လေအဲ့ဒါတော်တော်လေးများပြားလာနေရဆိုပြီးနိုင်ငံတကာသတင်းတွေမှာလည်းဖော်ပြလာပါတယ်အထူးသဖြင့်ဒီစစ်တပ်အင်အား3သိန်းရှိတယ်ဆိုတော့နေရာမှာပေါ့နော်အခုဆိုရင် 2,000 ကျော်လောက်ကိုစွန့်ခွာထွက်ပြေးတဲ့သူတွေလောက်ရှိလာပြီပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနေဆက်တစ်ချောင်းများလာနေတယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီလို့ပေါ့နော်ဒီစစ်ဖက်ရေးရလေးလာသုံးသက်နေသူတဦးအနေနဲ့နောက်ပြီးတော့လည်းဒီမြန်မာစစ်တပ်ဒီအရက်ဖက်ပေါ့အရင်အရက်သားဆိုရလက်ထက်တုန်းကလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးမှာဒီလေ့ကျင့်သင်ကြားမှုတွေပေးခဲ့တဲ့အပိုင်းမှာအခုလက်ရှိမြန်မာစစ်တပ်ရင်ဆိုင်နေရတဲ့အခြေအနေကိုဘယ်လိုသုံးသက်လဲရှင့
်ဟုတ်ကဲ့အခုအချိန်မှာအန်တီတို့အနေနဲ့သုံးသက်လိုက်လို့ရှိရင်ပေါ့နော်အာဘာတွေ့ရလဲဆိုတော့မြန်မာတပ်မတော်အခုအချိန်မှာမြန်မာစစ်တပ်ကဟိုတာရှည်ရက်တည်နိုင်ဖို့အတွက်ကမလွယ်တော့ဘူးဘာလို့လဲဆိုတော့ခုနတည်းပြောသလိုပဲဒီဟိုဒီ CDM နေလေတော်တော်များများစစ်သားတွေထောင်ကျော်အာ CDM ကိုသွားနေပြီနောက်တစ်ခုကျတော့ COVID နဲ့ပတ်သက်ပြီးတော့လည်းသူတို့မှာတိတ်ဆုံးနိုင်ရှိနေနော်ဘာလို့ဆိုတော့ COVID ကသူတို့မြန်မာနိုင်ငံမှာဘလုံးဝမထိုင်မထိန်းနိုင်ဆိုတော့အဲ့ဥစ္စာတမျိုးနောက်တစ်ခုကျတော့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေကလည်း February 1st ရက်နေ့ပြီးတော့ဗာလဲထောင်ကျော်ဖြစ်ထားပြီးသားအဲ့ဒီမှာကျတော့ဟိုတနေ့က report တွေးလိုက်တာကထောင်ကျော်ကြာဆုံးတာရှိနေတယ်ဆိုတော့အခုဆိုလို့ရှိရင်ဒီတမီးပြောတဲ့ CDM ကလည်းပို့ပြီးတော့များလာတယ်အဲ့လိုဖြစ်တဲ့အခါမှာစစ်တပ်အတွက်ကပြည်သူလူထုရဲ့ပံ့ပိုးမှုပြည်သူလူထုရဲ့လက်ခံရေးလက်ခံမှုမရှိတဲ့အခါကျတော့သူတို့ဒီဥစ္စာကို replacement ပေါ့နော်ပြန်ပြီးတော့ဖြစ်ပေးဖို့အတွက်ကသူတို့မှာ recruiting ကအရင်မရှိတော့ recruiting မရှိနိုင်တော့ပြည်သူလူထု support မရှိတဲ့အတွက်ဘာလို့တကယ်လို့သူတို့ဒီဥစ္စာကိုသွားပြီးတော့ဖြစ်ဖို့အတွက် recruit လုပ်တဲ့ဆိုလို့ရှိရင် Gen Z
Gen Z level. Gen Z ya a generation throughout recruit လုပ်ရမှာ။ဆိုတော့အခုက Gen Z ကအားလုံးကဟိုနေဟိုဟိုဘက်မှာပါသွားပြီ။ဆိုတော့သူတို့အတွက်လွယ်ကူကူဒီဥစ္စာပြန်ဖြည့်နိုင်မှာမဟုတ်တော့ဘူး။ဘာလို့ဆိုတော့အဲ့ဒါပြည်သူလူထုက support အားပါတယ်ဒီလက်ခံမှုဟိုနေမရှိတော့ဘူး။နောက်တစ်ခုကြတော့သူတို့မှာအားနေတဲ့တစ်ခုရှိတာကလည်းပြည်သူလူထုတွေမကပေါ့နော်။ဟိုတကဘာလုံးကလည်းလက်ခံမှုမရှိတော့ဘူးအားမပေးတော့ဆိုတော့သူတို့ရဲ့ legitimacy ကပျောက်သွားပြီဆိုတော့အဲ့ဒါတာရှည်ရက်တည်နိုင်ဖို့အတွက်ကလုံးဝအန်ဒီဘလို့မှမတွေ့နိုင်အန်ဒီပညာရှင်တယောက်အနေနဲ့ကြီးလိုက်တဲ့အခါကျတော့ဥစ္စာရှေ့သွားဖို့ကလွယ်တာမဟုတ်ဘူးလို့အန်ဒီသုံးသပ်တယ
်ဟုတ်ကဲ့အဲ့တော့ဒီစစ်တပ်မှာပေါ့နော်ဒီတကြိမ်အခုအာဏာသိမ်းလိုက်တဲ့ကိစ္စမှာအခုလို့ဟို CDM ဆိုတဲ့အမိတ်မနာခံရေးလှုပ်ရှားမှုတွေမှာပါဝင်လာတာတွေအာဏာပိဆိုင်မှုလှုပ်ရှားမှုတွေမှာပါဝင်လာမှုဒီစွန့်ခွာပေါ့နော်စစ်တပ်ကိုစွန့်ခွာတဲ့ဥယျာဉ်တွေများပြားလာတဲ့အခြေအနေရောဘာကြောင့်လို့မြင်လဲရှင
်အဲ့ဒီဥစ္စာကဘာလို့လဲဆိုတော့သူအများသောအဖြစ်ဒီထွက်လာတဲ့လူတွေကပြောတယ်သူတို့တွေကတဲ့ professional ဆန်တဲ့စစ်တပ်တခုမှာထမ်းဆောင်ကြနေပေါ့နော်သူတို့စစ်တပ်ထဲဝင်သွားတာပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်သွားတာဆိုတော့သူတို့ဒီဥစ္စာပြည်သူလူထုကိုအနိုင်ကျင့်တာတွေနှိပ်စက်တာတွေတွေ့တဲ့အခါမှာသူတို့အတွက်လုံးဝလက်မခံနိုင်ဘူးနောက်ပြီးတော့သူတို့ရဲ့ဟိုဗါလဲစစ်တပ်ကဟိုနေအခုချိန်မှာပေါ့နော်ဓမြတိုက်တာတွေဘာတွေအဲ့လိုမျိုးတွေလိုက်လုပ်တဲ့အခါကျတော့ဒီဥစ္စာ professionalism ဆိုတဲ့စစ်သားတယောက်ရဲ့ဂုဏ်သိက္ခာကမရှိတော့ဘူးဆိုတော့လေအဲ့ဒါကြောင့်မလို့ဒီဥစ္စာတွေဖြစ်လာနောက်ပြီးတော့လည်းအဲထဲမှာဟိုနေသူတို့ဟိုဗါလဲမိသားစုတွေကိုအရန်ခေါ်ပြီးတော့ဟိုနေထောင်ချတယ်လို့မျိုးလုပ်ထားတာကြီးတချို့တွေကအဲ့ဒီဥစ္စာကိုလုံးဝလက်မခံနိုင်ဆိုတော့လေနောက်ပြီးတော့တချို့တွေကပြောတာလဲစစ်ဘိုတွေကကြတော့သူတို့စစ်ဘိုနဲ့စစ်သားနဲ့ကွာချားမှုကလည်းအရန်ကွာလွန်နေစစ်ဘိုဆိုလို့ရှိရင်စီစဉ်အများကြီးရတယ်စစ်သားတွေကြတော့အောက်မှာဟိုနေပေါ့နော်အနော်ဒါနဲ့အစားတောက်မရှိတာအဲ့ဒါမျိုးတွေနဲ့သူတို့ခင်ဗျာနေရတယ်ဆိုတော့လေအဲ့ဒီအမျိုးမျိုးကြောင့်မလို့သူတို့အထွက်လာတယ်လို့ပြောကြတယ
်ဘလောက်ထိပေါ့နော်ဒါကိုခုလက်ရှိတက်မတော်ခေါင်းဆောင်ကြီးကရောဒီခြေနေကိုသူတို့ဘလို့ထိမ့်သိမ့်နိုင်မယ်ဘလောက်ထိသူတို့ရေရှည်ဟိုရေရှည်ပေါ့ဘလောက်ထိသူတို့ကြံ့ကြံ့ခံနိုင်မယ်လို့သုံးသပ်မိလဲရှင
်အဲ့ဒါကတော့ပြောရတာခက်တယ်ဒါပေမဲ့လည်းအန်တီတို့ကလည်း history ပေါ့နော်တခြားနေရာတွေသမိုင်းနဲ့ပြန်ကြည့်လိုက်ပြီးတော့တခြားနေရာတွေကြည့်လိုက်လို့ရှိရင်ဟိုနေဟိုဆိုပါတော့အခုချက်ချင်းဖြစ်သွားတဲ့ Afghanistan ပါနော်ဖြည်းဖြည်းနဲ့နောက်ဆုံးကြတော့တခါတဲ့ဂျုံကနေပါလဲ landslide နော်ချက်ချင်းဂျုံကနေဒီလိုဖြစ်တာတွေတွေ့တယ်ဟုတ်တယ်ပထမဆုံးနည်းနည်းပဲဖြစ်မယ်ဒါပေမဲ့ချက်ချင်းဟို Afghanistan မှာ Afghan စစ်တပ်ကပေါ့နော်ဟိုနေဟိုဒီသူတို့စီမှာဗာလဲ will to fight မရှိတော့စိတ်တက်ခွန်အားမရှိတော့မရှိတဲ့အခါကျတော့ဘလောက်လောက်သူတို့မှာလက်နက်ရှိလေလေဟို fire power ရှိလေလေ will မရှိ fighting will မရှိလို့ရှင်မရဘူးမအောင်မြင်အောင်ရှေ့ကိုသွားလို့မရဘူးပေါ့အဲ့ဒါကြည့်လို့ရတယ်ဟို South Vietnam မှာလည်းအဲ့ဒီအတိုင်းမှန်ဒီလိုမှာတော့ဟာဒီ South Vietnam military ကလည်းအနောက်ဘက်က US မရှိတော့တာနဲ့သူတို့အားလုံးလက်နဲ့ချပြီးတော့ပြီးတာပဲသူတို့တွေကအဲ့ဒီအချိန်မှာဟိုဗါလဲဟို fire power နဲ့ပတ်သက်လို့ပြောရှင်းလိုက်လို့ရှင်သူတို့ပုံများတယ်ဒါပေမဲ့ US မရှိလို့ရှင်သူတို့လုံးဝဟိုနင်းမခုခံနိုင်ဘူးပေါ့မရက်တည်နိုင်ဆိုတော့လေအဲ့ဒါဟုတ်ကဲ့အဲ့ဒီဥစ္စာနဲ့ကြည့်ပြီးတော့နှိုင်းရှင်းလိုက်လို့ရှင်မြန်မာနိုင်ငံဘယ်လိုဖြစ်နိုင်လဲဆိုတာတော့စဉ်းစားလို့ရတာပေါ့ဒါမဲ့တကယ future ကြတော့အနာဂတ်ကိုတော့ဘယ်သူမှအသေးချာမပြောနိုင်ဘူး။ဟုတ်ကဲ့
။အဲ့တော့အခုဒီတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်လည်းတိုင်းသားလက်နက်ကိုင်ဖွဲ့တွေတခါအခုဒီတကြိမ်ဆရာနာသိမ်းမှုမှာဟိုပြန်လူထုကိုယ်တိုင်ပြန်ပြီးတော့လက်နက်ကိုင်ပြီးတော့ဟိုတွန်းလှန်လာတဲ့အနေအထားပေါ့နော် PDF လို့ပြည်သူ့ကာကွယ်ရေးတပ်တီးဖြစ်လာတဲ့အနေအထားမှာတော်တော်လေးလေးဟိုတိုက်ပွဲတွေလည်းပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာလည်းဟိုမြန်မာစစ်တပ်ကိုကြည့်လို့ရှိရင်လည်းသူတို့ကတကယ်ဟိုလက်နက်အင်အားကြီးပေါ့နော်အထူးသဖြင့်သူတို့လေရင်ဒီစစ်လေရင်နေနေနဲ့သူတို့ပုံကျဲတိုက်ခိုက်နိုင်နေဆိုတော့ဒီလက်နက်တွေလည်းရှိနေတဲ့အပိုင်းမှာအခုလိုဟို PDF တို့လိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကပြန်ပြီးတော့ဟိုခုခံတိုက်ခိုက်နေတဲ့အခြေအနေပေါ့နော်အဲ့ဒီပုံမှာဘယ်လိုသုံးသပ်မိလဲရှင
်ဒီ PDF force တွေကလေသူတို့ရဲ့ဟိုစွမ်းရည်ကတော်တော်တိုးတက်လာတာတော်တော်မြန်မြန်တိုးတက်လာတာ အိုးဗလည်းအော်စရာပဲတော်တော်တိုးတက်လာတယ်သူတို့ဘက်ကလေ fighting force နောက်ပြီးတော့ဟိုနည်းဗလည်းအာသူတို့ဘက်ကလည်းဗလည်းပြည်သူလူထုကအခုတည်းဒီဟိုဗလည်းဟို support you know ပံ့ပိုးပေးနေတုံးပဲနောက်ပြီးတော့ပြည်သူလူထုနိုင်ငံတည်းကပြည်သူလူထုတွေမကเนาะဒီ PDF တို့ EA တို့ကသူတို့ရဲ့ပြည်ပမှာရှိနေတဲ့ဒီကဘာလုံးမှာရှိနေတဲ့မြန်မာလူမျိုးတွေ you know တိုင်းရင်းသားတွေမြန်မာလူမျိုးတွေအားလုံးကပြန်ပြီးတော့သူတို့ကိုပံ့ပိုးပေးနေတယ်သူတို့ကိုဟိုတချို့တွေဆိုလို့ရှင်ပေါ့เนาะပတ်စံနဲ့ပံ့ပိုးပေးတချို့တွေဆိုလို့ရှင်အာဟိုနေ skill เนาะ knowledge အဲ့အရာနဲ့ပတ်သက်ပြီးတော့ capability နေနဲ့ပံ့ပိုးပေးနေတာတွေ့ရတယ်ဆိုအဲ့ဒါသူတို့တွေကအားသာချက်ပဲနောက်ပြီးတော့လည်းအပြည်ပြည်ဆိုင်ရာကလည်းအပြည်ပြည်ဆိုင်ဟိုနိုင်ငံတွေကလည်းပံ့ပိုးပေးတာတယ်ဟိုနေတရုတ်နဲ့ဟိုနေနဲ့ပေါ့နော်ဟိုဟိုရုရှားကလွဲလို့ရှိလို့ရှင်တော်တော်များများအာဒီဒီပြည်သူလူထုဘက်ကအားပေးတာတယ်ဆိုတော့အာတရုတ်တောင်မှလည်းတိတ်ပြီးတော့ဗာလဲအမြန်မာရဲ့တက်မတော် support ဟိုဒီ user ပို့ပေးတာသူကနှစ်ဖက်ချင်သူကနှစ်ဖက်ချင်ကစားနေတယ်ဆိုတော့လေအဲ့ဒါလူထုဘက်ကကြီးလိုက်လို့ရှိနေရှိရင်တော့အများကြီးအားသာချက်တွေအခုတွေ့နေရတယ်နောက်တစ်ခုကအန်ဒီဒီမှာဒီဂူပြင်းပြက်နေတဲ့ဥစ္စာကိုကြီးလိုက်တဲ့အခါမှာအန်ဒီကလည်း cyclone nargis ကဥစ္စာကိုပြန်ပြီးတော့တွေးမိတယ်နော် cyclone nargis ဖြစ်တဲ့အချိန်မှာဘယ်သူမှဗာလဲအကူအညီမပေးနိုင်မပေးနိုင်တဲ့အခါကျတော့မြန်မာလူမျိုးတွေကကုတုကိုချွန်လောက်ရရှာတယ်အဲ့ဒီအချိန်မှာသူတို့ဟိုအပြင်ကအကူအညီမလာဘူးဆိုသိတာနဲ့ကုတုကိုချွန်လောက်ပြီးတော့သူတို့လောက်သွားနိုင်ဆိုမြန်မာလူမျိုးမှတခုအန်ဒီတွေးတာကသူတို့လောက်တတ်တယ်သူတို့လောက်ချင်းပြီဆိုလို့ရှိရင်သူတို့ဟိုနေစိတ်သွားရကိုပါလို့မျိုးပဲသူတို့လောက်လောက်နိုင်ကြတယ်ဆိုအဲ့ဒီဒီအခုအချိန်မှလည်းဒီဥစ္စာကိုပြန်ပြီးတော့အဲ့လိုကြီးလိုက်လို့ရှိရင်အဲ့ဒီသူတို့ရဲ့ character ပေါ့နော်အဲ့ဒီဥစ္စာအန်ဒီတွေ့နေရတယ်အန်ဒီတွေ့နေရတယ်ဆိုတော့လေအာဟိုနောက်တစ်ခုကဟို2015เนาะ2015ခုနှစ်မှာဟိုဗာလဲမဲ့ပေးတယ်the general election မှာအန်ဒီကသွားပြီးတော့ကြည့်တဲ့အခါမှာလေသူတို့တွေကလေစီးနဲ့ကန်းနဲ့နေရာတိုင်းမှာမဲပေးတဲ့နေရာမှာစီးနဲ့ကန်းနဲ့တန်းစီပြီးတော့လေငင်ငင်လေးသူတို့လေစိတ်ရှည်ရှည်နဲ့လေသူတို့ကလေမဲပေးဖို့သူတို့စောင့်နေကြတယ်နော်သူတို့ဘာလို့ဆိုဒီမိုကရေစီကိုအရန်လိုချင်လို့သူတို့လိုချင်တဲ့လိုချင်လာပြီဆိုလို့ရှိရင်မြန်မာလူမျိုးကမရရအောင်လုပ်တတ်နေဆိုတော့လေအခုအချိန်မှာလေသူတို့ဒီမိုကရေစီကိုပြန်လို့ခြင်းနဲ့ဆိုတော့လေအန်ဒီဒီယိုဆိုသူတို့ရဲ့ commitment ပေါ့နော်သူတို့ရဲ့စိတ်ဓာတ်ခွန်အားအရန်ပြင်းနေဆိုတော့အဲ့ဒီဥစ္စာတခြားနေရာနဲ့ရှင်လိုက်လို့ရှင်ပေါ့နော်ဒီစိတ်ဓာတ်ခွန်အားအရန်အရေးကြီးတယ်အဲ့ဒီဥစ္စာဘာလဲတနတ်တဲ့ weapon နဲ့ပို့ပြီးတော့အရေးကြီးတယ်ဘာလို့အန်ဒီတို့ဟိုတခြားနေရာမှာဒါလေ့လာတာပြီးတာနော်ဟိုဒီ fire power ရှိပေမဲ့စိတ်ဓာတ်ခွန်အားမရှိလို့ရှိလို့ရှင်ဘလို့မှမလုံနိုင်ဆိုမြန်မာဒီဘက်ကကြည့်လိုက်လို့ရှင်သူတို့မှာစိတ်ဓာတ်ခွန်အားအရန်ပြင်းတယ
်ဒီ PDF ဒီပြည်သူ့ကာကွယ်ရေးတပ်တွေအပိုင်းပေါ့နော်အထူးသဖြင့်ဟို PDF တွေကအခုမှသူတို့စပြီးတော့ဖွဲ့တယ်ဒီ PDF တွေရဲ့တိုက်ခိုက်ရေးစွမ်းရည်တွေမြင့်လာတဲ့အပိုင်းပေါ့လေဟိုစစအတီတုံးသက်တယ်လို့မြင်တဲ့အပိုင်းမှာသူတို့ဘက်ကအဲ့ဒါဘာကြောင့်ဒီတိုက်ခိုက်ရေးတွေမြင့်လာတဲ့ဆိုတာမျိုးဟိုတုံးသက်လို့ရလဲရှင
်သူတို့တွေကအန်ဒီခုနပြောတဲ့ creativity ပေါ့နော်သူတို့က innovation နဲ့ creativity ဒီကလေးတွေအများကြီးရှိတယ်ဆိုတော့သူတို့ဘာသူတို့တီထွင်ပြီးတော့သူတို့ဘာသူတို့လုပ်နေကြတယ်သူတို့ဘာလုပ်နေကြတယ်ဆိုတော့လေအန်ဒီပြောဆိုတော့စိတ်တက်ရှိလာတယ်စိတ်ဒီဆက်ခွန်အားစိတ်ခွန်အားအရန်ကြီးတဲ့အခါကျသူမရရတဲ့နည်းနဲ့ဆိုအန်ဒီပြောသလိုပဲခုနစိတ်သွားရကိုပါဆိုအဲ့ဒီဥစ္စာအန်ဒီတို့တွေးနေတာလက်တွေ့မှာဒီလိုမျိုးကလေးတွေမရရတဲ့နည်းနဲ့သူတို့လုံမယ်ဆိုပြီးတော့သူတို့လုံနေကြရှာတယ်ဆိုတော့လေအဲ့ဒီဥစ္စာကိုအန်ဒီတို့တွေးနေတာ
ကုလသမဂ္ဂကဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွေနောက်ဒီကျွမ်းကျင်သူတွေပေါ့နော်သူတို့သုံးသက်တယ်လို့မြန်မာနိုင်ငံမှာဟို civil conflict ဆိုတဲ့ဒီပြည်တွင်းစစ်ပုံစံမျိုးပေါ့လေဟိုဖြစ်လာတော့မင်းတချို့ကလည်းဖြစ်နေပြီပေါ့နော်တချို့ကလည်းအခုဆိုရင်ဖြစ်လာတော့မင်းဆိုတာမျိုးဒီကုလသမဂ္ဂကလည်းသုံးသက်ထားတာရှိတဲ့ခါကြတော့အခုမြန်မာနိုင်ငံအခုဒီလိုတိုက်ပွဲတွေလည်းရှိဖြစ်နေတာတွေပေါ့နော်တော့မြန်မာစစ်တပ်ဘက်မှလည်းအဲ့လိုအခြေအနေတွေရှိနေတဲ့ခါကြတော့ဒီပြည်တွင်းစစ်ဖြစ်လာနိုင်မယ့်အနေအထားမျိုးရောဟိုအန်တီအနေနဲ့ဘယ်လိုမြင်လဲရှင
်သမီးပြောဆိုလိုပဲပြည်တွင်းစစ်ကတော့ဖြစ်နေပြီအခုအချိန်မှာကဟိုအခုကခုနက statistic တွေ့လိုက်တယ်မလားထောင်နဲ့ချီပြီးတော့ဒီဟို တိုက်ပွဲတွေကဖြစ်နေပြီဆိုတော့မြန်မာနိုင်ငံအဲ့ဒီတော့ရောက်သွားပြီเนาะဆိုတော့အာဒီဥစ္စာဟိုဘာလဲအာဂီလုံနေစရာမလိုတော့ဘူးအဲဒီဒီဟိုနေအာ the sick council စစ်တပ်စုံမမှုရှိနေတလားကလပ်ပလုံဒီဒီပြည်သူလူထုကတော့လက်မခံဘူးလက်မခံတဲ့အခါကျတော့ကျွန်တော်တို့ကပြန်ပြီးတော့တုံ့ပြန်ပါပေါ့နော်လက်မခံတာပို့ပြီးတော့တောင်မှလက်မခံသွားတာကဒီ covid အချိန်မှာပေါ့နော်အာဒီဒီစစ်ကောင်စီကဒီသူတို့ဒီ response you know ဒီဥစားကို response လုပ်တိုက်တဲ့အခါမှာလူတွေကပို့ပြီးတော့တောင်မှနာကြီးသွားတယ်နာကြီးပြီးတော့လုံးဝမခွင့်လွတ်နိုင်တော့ဘူးဆိုတော့အန်ဒီကတော့သူတို့လုံးဝနောက်ဆုတ်မှာမဟုတ်ဘူးလို့ထင်တယ်
လူတို့ကတစ်ချက်ကသူတို့တွေကြားထဲမှာအခုဖြစ်နေတဲ့အပိုင်းကြတော့မြန်မာစစ်တပ်ကဗကြုံမှုကြီးမရောက်နိုင်လို့ကနေပြီးတော့အခုဆိုရုရှားစီကနေပြီးတော့ပေါ့နော်လက်နဲ့အကူအညီတောင်းနေရုရှားကလည်းလက်နဲ့ကြီးလက်နဲ့ငယ်တွေကိုဘယ်လိုတက်စင်မလဲဘယ်လိုကူညီမလဲဆိုတာလဲသူတို့ကတရားဝင်ထုတ်ပြောတာတွေလည်းရှိတယ်ဆိုတော့လေအဲ့လိုမျိုးဒီလိုရုရှားအထူးသဖြင့်အခုဒီတရုတ်ကတော့အရင်ကလေးကပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာကြတော့ဒီရုရှားဘက်ကတကယ့်ကိုထင်းထင်းရှားရှားနဲ့တိတိတတ်တာစီရေးအရာလက်နဲ့အရာပါသူတို့ဟိုထောက်ပံ့ကူညီလာတယ်ရောင်းချလာတယ်ဆိုတဲ့အနေအထားမှာဟိုမြန်မာစစ်တပ်ဘက်ကရောပို့ပြီးတော့အင်အားကြီးပြီးတော့ပေါ့နော်ဟိုအင်အားကြီးသွားနိုင်မယ့်အနေအထားရောရှိမှာရှိ
စစ်တပ်ကဆိုတာ ground control မရှိဘဲနဲ့တိုက်လို့မရဟုတ်တယ် the air ကြတော့ air power ကြတော့သူက supporting you know အဲ့ဒါ support လုပ်ရတာပေါ့နော်အာဒါပေမဲ့ ground မှာဗာလဲ groundsoldier မရှိဘဲနဲ့ ground level မှာဟိုနေမရှိဘဲနဲ့ဒီဒီတိုက်တဲ့ဥစ္စာဘယ်တော့မှမအောင်မြင်နိုင်ဘယ်တော့မှမအောင်မြင်နိုင်နောက်ပြီးတော့စစ်တပ်ကအဲ့ဒီခုနပြောသလိုပဲစစ်တိုက်တဲ့ဆိုတာလေဟိုနေဘာ clock with ပြောထားသလိုပဲเนาะစစ်တိုက်တဲ့ဆိုတာ is an extension of politics political နဲ့ပတ်သက်ပြီးတော့အဲ့ဒီအရင်တော့လည်းပြောထားရဲ political war မှာစစ်တပ်ကအလုံးကြဆုံးသွားပြီရှုံးသွားပြီရှုံးသွားပြီသူတို့ဒီ physical war ဟုတ်တယ်သူတို့လုပ်နေတယ်ဒါပေမဲ့အန်ဒီပြောသလိုပဲအခုကကြာရှည် you know တာရှည်ကြီးလိုက်လို့ရှင်ဘယ်လိုမှမရတင်တာအခုကလို့ခုနကပြောသလိုပဲဟုတ်တယ်သူတို့မှာ fire power တွေဒီလိုဟိုဗါလဲလင်မြန်နဲ့ပတ်သက်ပြီးတော့ရှိလာဒါပေမဲ့သူတို့မှာ ground soldier ကမရှိတော့ဘူး ground soldier ကတနေ့တနေ့ဟိုဗါလဲတေတာနဲ့ covid ကတတ်တာနဲ့ဟိုနေ့ကဟိုနေပါလေဒီတိုက်ပွဲမှာကြာတာနဲ့နောက်ပြီးတော့ PDF ဟိုပါလေ CDM လောက်တာနဲ့သူတို့မှဖြည်းဖြည်းဖြည်းနဲ့သူတို့အရန်ကြာလာပြီးအခုကပြောတော့ပြန်ဖြည့်ဖို့လွယ်လွယ်တာမဟုတ်နော်ဆိုတော့ ground soldier မရှိဘဲနဲ့တိုက်ပွဲကလည်းဒီတိုက်ပွဲကြီးလိုက်တာဟိုနေမနိုင်နိုင
်ဟုတ်ကဲ့အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
် You're welcome
စနေညသကဝိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကပြောပြမှာဖြစ်ပါတယ
်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာအရေးအထူးတန်တမန်အီရာဝန်ယူဆပ်ကမြန်မာနိုင်ငံခီးစင်တဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးနေဆဲရှိပြီးဖန်ခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပါတွဲဆောင်ခွင့်ရဖို့ကြိုးပမ်းနေကြောင်းစနေနေ့မှာပြောပါရယ်မြန်မာနိုင်ငံကိုသွားဖို့အတွက်ခုအခါရေးပေါ်လိုအပ်နေပြီးဒါပေမဲ့အဲ့ဒါမတိုင်ခင်မှာအမကန်ချက်တွေရဖို့လိုပါတယ်လို့အထူးတန်တမန်အီရာဝန်က Reuters သတင်းဌာနကိုပြောဆိုထားတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေတွေအရေးကိုအမေရိကန်ရဲ့အရေးကြီးတဲ့မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကကတားနဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေအမေရိကန်ရဲ့လေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအတွင်အဓိကလက်ခံရာကတားနိုင်ငံကိုအထူးကျေးဇူးတင်ကြောင်းတနင်္ဂနွေနေ့မှာခီးဆွတ်ထွက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုင်ငံခြားရေးဝန်ကြီးဌာနမှတောက်ကြနေတော့ကသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့မထိန်းချုပ်နိုင်သေးတဲ့ပန်ရှီတောင်ကြားဒေသနေရာအများအပြားကိုသိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးတာလီဘန်တွေကစနေနေ့မှာပြောဆိုထားပါတယ်။ထိုင်ဝမ်မှာတော့ခင်မီစစ်ဖက်ပစ္စည်းတွေဝယ်ယူနိုင်ရင်းနဲ့တိုးချဲ့ရေးအတွက်လာမယ့်နှစ်မှာစစ်တပ်အသုံးစရိတ်တိုးမြင့်ရေးအစိုးရကအဆိုပြုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုခမောင်စုံမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ Nick Ivanov တို့ဖြစ်ကြပါတယ်တင်းငွေနေမနဲ့ VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရစီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program